အင်္ဂလန်ကနာမည်ကျော်ကစားသမားဒေးဗစ်ဘက်ခမ်းမှာသူ့ရဲ့ကြီးစားဘောလုံးသမားဘဝနောက်ဆုံးပွဲကိုမနေ့ကကစားခဲ့ပြီးတော့ဘောလုံးကစားတာကနေလုံးဝအနားယူလိုက်ပြီးဖြစ်ပါတယ် PSG နဲ့ Brest အသင်းရဲ့ကစားတဲ့ပွဲဟာဒေးဗစ်ဘက်ခမ်းရဲ့ကစားသမားသက်တမ်း20အတွင်းနောက်ဆုံးနှုတ်ဆက်ပွဲဖြစ်ပါတယ်ဒီပွဲမှာဒေးဗစ်ဘက်ခမ်းမှာအသင်းကောင်းဆောင်ဖြစ်နေကစားခဲ့ပါတယ်81မိနစ်မှာသူ့ကိုလူစားလဲလိုက်တဲ့အချိန်မှာတော့ဒီပွဲကိုလာကြည့်ကြတဲ့ပရိသတ်တွေအကုန်လုံးကဒေးဗစ်ဘက်ခမ်းကိုမတ်တက်ရက်ပြီးတော့ဂုဏ်ပြုအော်ပါပေးခဲ့ကြပါတယ်ပွဲပြီးမှာတော့ဒေးဗစ်ဘက်ခမ်းမှာဝန်နေပြီးတော့ငိုကြွေးခဲ့ပါတယ်အဲ့နောက်တော့သူ့ရဲ့အသင်းဘော်တွေကဒေးဗစ်ဘက်ခမ်းကိုလေပေါ်မှာမြောက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်ဒေးဗစ်ဘက်ခမ်းမှာ PSG အသင်းနဲ့၅နှစ်စာချုပ်ချုပ်ဆိုခဲ့တာဖြစ်ပြီးတော့ PSG အသင်းနဲ့အတူပြင်သစ်အမတ်ပေးချန်ပီယံဆုကိုအခုနဲ့ဘောလုံးရာသီမှာလည်းဆုတ်ခုနိုင်ခဲ့ပါတယ်တချို့ပရိသတ်တွေကသူ့ကိုနောက်ထပ်ဘောလုံးရာသီတရာသီကစားဖို့လည်းတောင်းဆိုခဲ့ကြပါတယ်ဒီပွဲကိုသူ့ရဲ့ဇနီးဗစ်တိုးရီးယားအပြင်ပြင်သစ်သမ္မတဟောင်းနီကိုလတ်ဆာကိုဇီကိုလည်းတက်ရောက်ခဲ့ကြပါတယ်